ရခိုင်ပြည်နယ်ကမြို့နယ်တော်များများမှာတပ်မတော်နဲ့အေအေးတို့တိုက်ပွဲတွေဖြစ်ပွားနေပြီးချေးရွာတွေတဲ့ကိုလည်းတပ်မတော်နဲ့အေအေးတို့ဝင်ထွက်သွားလာလှုပ်ရှားတာမျိုးတွေရှိနေကြပါတယ်။တပ်မတော်ဘက်ကလည်းချေးရွာတွေထဲမှာအေအေးတပ်ဖွဲ့ဝင်တွေရှိနေလို့ဝင်ရောက်စစ်ဆေးတာတွေရှိသလိုအေအေးဘက်ကလည်းတပ်မတော်ကိုတရင်ပေးတိုင်ကြားသူတွေကိုလုံခြံတပ်ဖြတ်တာမျိုးတွေရှိခဲ့ပါတယ်။အခုလိုဖြစ်စဉ်မျိုးတွေကိုချေးရွာအုပ်ချုပ်ရေးမှူးတွေကအဓိကဖြေရှင်းပေးနေရတာရှိပြီးပြီးခဲ့တဲ့ရက်ပိုင်းတွေကလည်းကြောက်တော်မြောက်ဦးစတဲ့မြို့နယ်တွေကချေးရွာအုပ်ချုပ်ရေးမှူးတွေကိုဖမ်းဆီးတရားစွဲတာတွေလည်းရှိခဲ့ပါတယ်။ဒါကြောင့်ကြောက်တော်မြို့နယ်ကချေးရွာအုပ်ချုပ်ရေးမှူး14ယောက်တို့ဟာဇွန်လ28ရက်နေ့ကမြို့နယ်အုပ်ချုပ်ရေးမှူးစီကိုသူတို့တာဝန်တွေကနေနှုတ်ထွက်ကြောင်းစူပေါင်းလက်မှတ်ထိုးကတင်ပြလိုက်ကြတာဖြစ်ပါတယ်။
那台子龙啊，哇！一些木子啊，全嘛捏的捏的嘞。我白嘛来捏的，这边过来捏的，还有萝卜，哎呀，要弄个啥个啦？就是这都围盘啦，都叫啦，都是啦，那个俺的庙嘞。俺那个弄个啥嘞？地一切来的，要叫弄个啥啦？那如果说你送一些钱，只要都只要你要给啥的，年年轻轻的批的钱来不起的。
你跑路都只要欧洲一亩都标多啦，批吧嘞。毕竟嘞，从那十几年那个米谷庙呢。ကန်တော်ကြီးမြို့နယ်ကအလဲပိုင်းရက်ွက်အုပ်ချုပ်ရေးမှူးဦးတန်းမောင်ချီဟာတနက်နေ့ပြစ်သက်လုံခြံခံခဲ့ရပါတယ်။ပြီးခဲ့တဲ့မေလပိုင်းကလည်းကြောက်တော်မြို့နယ်ရွှေပြည်သာနဲ့မင်းသားတောင်ကြေးရွာအုပ်ချုပ်ရေးမှူးနှုတ်ကိုတပ်မတော်ကဖမ်းဆီးခဲ့ပြီးတဲ့နောက်ဇွန်လ4ရက်နေ့မှာပဲကြေးရွာအုပ်ချုပ်ရေးမှူး55ယောက်တို့ကနှုတ်ထွက်စာတင်ခဲ့ကြပါတယ်။အခုလိုကြေးရွာအုပ်ချုပ်ရေးမှူးတွေကတပ်မတော်နဲ့အေအေးတို့ရဲ့ဖိအားပေးမှုတွေကြောင့်တာမန်အယက်သားအနေနဲ့သာနေထိုင်လူကြတဲ့အတွက်နှုတ်ထွက်သွားကြတာနဲ့ပတ်သက်ပြီးတပ်မတော်ရဲ့သဘောထားကိုမေးကြည့်ရမှာ
တပ်မတော်အနေနဲ့နိုင်ငံတော်ကာကွယ်ရေးတရားဥပဒေစိုးမိုးရေးနိုင်ငံတော်ကာကွယ်ရေးအဓိကတာဝန်ထမ်းဆောင်နေတဲ့အဖွဲ့အစည်းဖြစ်တဲ့တရားဥပဒေစိုးမိုးရေးအဖွဲ့ကိုကူညီပေးနေတဲ့အဖွဲ့အစည်းဖြစ်တဲ့နိုင်ငံတော်အုပ်ချုပ်ရေးအမြောက်ကူညီပေးနေတဲ့အဖွဲ့အစည်းဖြစ်ပါတယ်။အဲ့လိုအဖွဲ့အစည်းဖြစ်တဲ့ကြောင့်မလို့ဒီအုပ်ချုပ်ရေးမှူးများအနေနဲ့ပေါ့နော်ခုနပြောတဲ့ကြာလေးတွေကိုကျွန်တော်တို့သိရှိပါတယ်။အုပ်ချုပ်ရေးမှူးများအနေနဲ့မှန်မှန်ကန်ကန်လုံဆောင်နေအတိုင်းဒီရေးအတွက်အမှန်ကန်လုံဆောင်နေဆိုဘာမှဥွင့်စရာမရှိပါဘူးလို့ကျွန်တော်တင်ပါလို့ပါတယ
်။တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောသွားတာဖြစ်ပါတယ်။အေးပြောခွင့်ရသူခိုင်သူခါကတော့အခုလိုပြောထားပါတယ်
။ကျွန်တော်တို့ဘက်ကရွာလူကြီးတွေကိုကျွန်တော်တို့ဟိုဘာမှအဲ့လိုမျိုးဖိအားပေးတာလုံတာဘာမှမရှိဘူးလေ။ဆိုတော့ရွာလူကြီးတွေကိုတရားဆွေးတာကဗမာစစ်တပ်ဘက်ကပဲဆွေးနေတာဟုတ်။ဆိုတော့ဗမာစစ်တပ်ဘက်ကပဲသူတို့ကိုနေပြီးတော့ဒီအေးနဲ့ဆက်တွေ့တယ်ဆိုပြီးတော့မှတရားဆွေးတဲ့ဥစ္စာတွေရှိတယ်လေဆိုတော့အဲ့ဒါကြောင့်မို့ဒီဗမာစစ်တပ်ကိုကြောက်လို့ပဲသူတို့နှုတ်ထွက်တာပဲပြောမယ်ဆိုလို့ရှိရင်ဒါအစိုးရရန်တရားကိုသူတို့ကြောက်လို့သူတို့နှုတ်ထွက်ကြတာအဲ့ဒါတော့ကျွန်တော်တို့နဲ့တော့တိုက်မဆိုင်ဘူးလို့ကျွန်တော်ထင်တယ်ဟိုကျွန်တော်တို့ဘက်ကတော့အဲ့လိုမျိုးရွာလူကြီးတွေကိုဟိုချင်းချောက်တာလုတာကျွန်တော်တို့ဘာမှမရှိပါဘူ
းကြောက်တော်မြို့နယ်ထဲမှာရက်ွက်၄ခုနဲ့ကြေးရွာပေါင်း80ရှိပြီးလက်ရှိမှာကြေးရွာအုပ်ချုပ်ရေးမှူး60နီးပါးတို့ကနှုတ်ထွက်သွားကြပြီဖြစ်တာမို့ကျေးရွာအုပ်ချုပ်ရေးမှူး20ဦးနီးပါးလောက်သာကြံရှိပါတော့တယ်ခင်ဗျာကျွန်တော်ကြော်သူပါ